နန္ဒမျိုးရဲ့အဆိုးရွားဆုံးမိလောင်ကျွမ်းမှုကိုမိသားသမားတွေဆက်လက်ငြိမ်းသက်နေချိန်မှာပဲမိဘလူတို့ရဲ့ချိုးဖောက်မှုတွေစီးကနိုင်တယ်ဆိုတဲ့မိကုန်းတွေထွက်ပေါ်လာပြီးဝန်ရွယ်ပူဆွေးမှုကနေဒေါသထွက်စရာတွေဖြစ်လာနေပါတယ်။လန်ဒန်အနောက်ပိုင်းမှာဗုဒ္ဓနေလင်းအားကြီးမတိုင်ခင်ဖြစ်ပေါ်ခဲ့တဲ့24တဲ့အဆောက်အဦမိလောင်ကျွမ်းမှုကြောင့်အ ਨੇ စုံလူဆယ်နှုတ်သေဆုံးရတယ်လို့ရဲကဆိုပါတယ်။မိသားသမားတွေတစ်ထပ်ပြီးတစ်ထပ်မိကျွင်းမိကျန်ဆင်းရင်ပြီးအသက်ရှင်ကျန်ရင်နိုင်သူသေဆုံးသူတွေကိုဆက်လက်ရှာဖွေနေရဖြစ်ပါတယ်။တေဆုံးသူအရေအတွက်တွူလာနိုင်တယ်လို့လည်းဆိုကြပါလေ။လောင်ကျွမ်းခဲ့တဲ့ Grenfell Tower မှာလူနေအင်္ဂါ120ခန်းရှိပြီးလူမျိုးပေါင်းစုံလူဦးရေ600ထိနေထိုင်ကြပါလေ။အခုပျောက်ဆုံးနေတဲ့အထက်မှာကလေးငယ်အများအပြားပါဝင်ပါလေ။မိနဲ့ပတ်သက်တဲ့လိုင်းနာဆောင်ရွက်ဖို့ညွှန်ကြားချက်တွေတဘာဝမှာအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတကာမှာအခုလိုမိလောင်ကျွမ်းမှုဟာဘယ်လိုကြောင့်ဒီလောက်ထိစဉ်းစားနေကူးစက်ခဲ့ရလဲဆိုတာမေးခွန်းထုတ်စရာလည်းရှိနေပါလေ။